Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်ကြာသပတေးနေ့နေနေခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်လိုင်းဒိုမီတာ244051တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါရုရှားရရှိခွင့်100ယောက်ကိုတရားမဝင်ထောက်လိုင်းလုပ်ငန်းတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့နေတိုးမာမိတ်ဖွဲ့ကနှင်ထုတ်လိုက်တဲ့သတင်းအမေရိကန်ဒုတိယနိုင်ငံကြားရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးတို့ရဲ့နယူးဒေးလီမြို့တော်ကအစည်းအဝေးမှာမြန်မာအရေးထက်သွင်းဆွေးနွေးတဲ့သတင်းစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့တူပြောပြပေးသွားမှာပါ
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလဲ NUG အမျိုးသားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့ပြင်သစ်အထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အကြောင်းတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ American အောက်လွှတ်တော်ရဲ့မြန်မာပြည်ဆိုင်ရာဥပဒေချမ်းအပေါ်တုံ့ပြန်ချက်တွေကိုတင်ဆက်တဲ့အခ
ါ Federal Democratic Union ဆိုတဲ့အတုံးထုံးတုံးဖို့အခုဘီလ်မှာက Democracy ဟော25ရာခိုင်နှုန်း
ဒါကတော့ Maryland အခြေစိုက် Chin Association အဖွဲ့ရဲ့ခေါင်းဆောင်က VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြမအရေး ASEAN ကင်တွယ်မဲ့အလားအလာသုံးသက်ချက်ကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မှုကျော်တို့ကတင်ဆက်မှာပါ
မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးကိုဆေးလွတ်ထားတဲ့ရုရှားအရာရှိ၈ယောက်ကိုတရားမဝင်ထောက်လိုင်းရေးလုပ်ငန်းတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နေတိုးမာမိတ်ဖွဲ့ကနှင်ထုတ်လိုက်ပါတယ်ထောက်လိုင်းရေးအရာရှိတွေဖြစ်ထုတ်ဖော်ပြောဆိုမှထားပဲနေတိုးဖွဲ့မှတာဝန်ပေးထားတဲ့ရုရှားအရာရှိ၈ယောက်ရဲ့အတိမတ်ပြုခန့်အလွာတွေကိုပြန်လည်ရုပ်သိမ်းလိုက်ကြောင်းအမည်မဖော်လိုသူနေတိုးအရာရှိတစ်ယောက်ကအတည်ပြုပြောဆိုလိုက်တာပါဘယ်ဂျန်နိုင်ငံပရဆယ်မြို့ခြေဆိုင်နေတိုးဖွဲ့ကိုဆေးလွတ်ခွင့်ပြုထားသူအရေးထွက်ကိုလည်းဒီလကုံကစ20ကနေ10ယောက်ထိရှော့ချသွားမယ်လို့ပြောပါတယ်ရုရှားဖွဲ့ဝင်ရဲ့ခန့်အလွာတွေကိုရုပ်သိမ်းမှုဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနေတိုးကတော့လက်တလောရှင်းပြတာမရှိသေးပါဘူးအမည်မဖော်လိုသူနေတိုးရာရှိကတော့ရုရှားနဲ့ပတ်သက်တဲ့နေတိုးရဲ့မူဝါဒတွေဟာတသမတ်တည်းရှိနေပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုခုခံကာကွယ်နေအောင်ပြင်ဆင်ထားတဲ့အချိန်ထဲမှာပဲအတိတ်ပဲပြေးသွားတဲ့ဆွေးနွေးမှုတွေအတွက်လမ်းပွင့်ထားတဲ့အကြောင်းလည်းပြောဆိုသွားကြတာပါရုရှားအလို့တော့နိုင်ငံတကာရေးရာကော်မတီကြီးကလီယိုနက်စလက်စကီကတော့နေတိုးရဲ့လုပ်ရက်ကိုလက်တုံ့ပြန်မယ်အကြောင်းရုရှားအင်တာဖက်ခ်စ်ဌာနကဖော်ပြပေမဲ့ဘလို့တုံ့ပြန်မယ်ဆိုတော့တိတိကျကျပြောမထားပါဘူး2014ခုနှစ်မှာယူကရိန်းပြည်ရဲ့ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်တွသွင်းလိုက်ပြီးနောက်ပိုင်းနေတိုးမာမိတ်ဖွဲ့နဲ့ရုရှားကမှဆက်ဆံရေးတွေယိုယွန်းလာနေတာဖြစ်ပါတယ်
ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်ဟာသူ့ရဲ့ခေးစဉ်နောက်ဆုံးနေ့အဖြစ်ဗုဒ္ဓဦးနေ့မှာပဲ OECD စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်းအဝေးကိုတက်ရောက်ပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကလင်အနေနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ကိုဗစ်ရောဂါကပ်ဆိုးရာသီဥတုပြောင်းလဲမှုပြဿနာနည်းပညာအစင်းမြင့်တိုးတက်တဲ့ကမ္ဘာကြီးမှာစီးမြင့်သတ်မှတ်ချက်တွေနဲ့မညီမျှမှုတွေစတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအင်ကာနေကအစည်းအဝေးဖွံ့ဖြိုးမှာထည့်သွင်းပြောဆိုခဲ့ပါတယ်။OECD အသင်းကြီးရဲ့အဓိကစီးမျဉ်းနေနဲ့ဒီမိုကရေစီအခြေခံသဘောတရားတွေဟာအာဏာရှင်အစိုးရတွေရဲ့စိန်ခေါ်မှုကိုခံရပြီးဒီအာဏာရှင်အစိုးရတွေကသူတို့နိုင်ငံရဲ့ပုံစံနိုင်ငံရေးပုံစံတွေဟာပြည်သူတွေအတွက်ပိုအကျိုးရှိတယ်လို့လည်းညှင်းချက်ထုတ်နေကြတယ်လို့တိုင်းပြည်နာမည်တွေအတိအကျဖော်ပြခြင်းမရှိဘဲအာဏာရှင်နိုင်ငံတွေနဲ့ပတ်သက်လို့လည်းနိုင်ငံသားရေးဝန်ကြီးကတည်တင်းပြောကြားသွားခဲ့ပါတယ်။ဒါကြောင့် OECD အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ့်ရဲ့ယက်တီချက်နဲ့ချင်းကလှုပ်ဆောင်မှုတွေဟာပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့ဘဝတွေကိုရရှိစေနိုင်တဲ့ဆိုတာသက်သေပြကြရမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးခီးစင်ရဲ့ပထမပိုင်းဟာအော်စတြေးလျနဲ့လုံခြုံရေးဆိုင်ရာမဟာမိတ်သဘောတူညီချက်ရင်းကုပ်သင်းမောကိစ္စတွေကြောင့်အဖူးအထစ်တွေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းတဲ့အပိုင်းဖြစ်ပါတယ်။ပြင်သစ်သမ္မတမက်ခရွန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံပူးတွဲလှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဒီနိုင်ငံကပူးတွဲလှုပ်ဆောင်မဲ့ကိစ္စတွေကိုဒီလပိုင်းအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတမက်ခရွန်တို့တွေ့ဆုံတဲ့အခါမှာထုတ်ပြန်ကြေညာနိုင်ပါတယ်။ပြင်သစ်နိုင်ငံသား ပြင်သစ်ခီးစဉ်အပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်ရဲ့တပတ်အကြာခီးစဉ်နောက်ဆုံးအစီအစဉ်ဖြစ်မက္ကဆီကိုနိုင်ငံနဲ့နှစ်နိုင်ငံလုံခြုံဆိုင်ရာအစည်းအဝေးတွေကိုဂျာတာပရင်းနဲ့တောက်ကြနေတယ်မှာတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်သက်သွင်းနိုင်မှုရုရှားနိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ UN နျူကလ িয়ার အရေးဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်
။ We had an opportunity to compare notes on where we stand and where we hope.
လက်ရှိပဲချင်းနေမှာရောက်နေပြီးနောက်ထပ်ဘလောက်ထိဖြစ်လာဖို့မျှော်လင့်ထားတယ်ဆိုတာနဲ့ပတ်သက်လို့ရှင်းကြည့်နိုင်မယ့်အခွင့်အရေးရရှိခဲ့ပါတယ်လို့ပြင်သစ်နိုင်ငံပါရီမြို့ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့ကလည်းအီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ပြန်သက်သွင်းနေအောင်ဆွေးနွေးမှုတွေကိုအမြန်ဆုံးလုပ်သင့်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးနဲ့ဆွေးနွေးမှုပြီးမှပဲပြောဆိုလိုက်ပါတယ်အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်အတိုင်းအမေရိကန်ကလိုက်နာဖို့အီရန်နိုင်ငံနဲ့ကုန်သွယ်ပတ်တည်ပေါ်ဥပဒေမဲ့ကန့်သတ်တာတွေကိုရက်တက်မှုနိုင်ငံတကာတိုင်ဝမ်ကလိုလားနေတယ်လို့လည်းရုရှားနိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့တာပါရုရှားနိုင်ငံကြားရေးဝန်ကြီးနဲ့မော်စကိုမှာတွေ့ဆုံခဲ့တဲ့အီရန်နိုင်ငံကြားရေးဝန်ကြီးကတော့နောက်ဆုံးအဆင့်ဆွေးနွေးတိုင်ပင်မှုတွေလုပ်နေပြီးဩစတြေးလျနိုင်ငံဗီယက်နာမြို့မှာညှိနှိုင်းမှုတွေမကြခင်ပြန်ဆက်မှာဖြစ်တဲ့အကြောင်းဗိုလ်ထုနဲ့မှာပဲပြောဆိုထားပါတယ
်အမေရိကန်အစိုးရအနေနဲ့အကျွေးမဆနိုင်တော့တဲ့အခြေအနေကိုရှောင်လွှဲဖို့အတွက်ချင်းငွေသတ်မှတ်ချက်တုံ့ပြန်ပေးဖို့စီးနိုင်လွတ်တော်မှာဒီမိုကရက်နဲ့ရပါဘလကန်အမတ်တွေအကြားယာယီသဘောတူညီချက်ရမယ့်အခြေအနေနှိကလာပါတယ်ဗိုလ်ထုနေမှာရပါဘလကန်အမတ်တွေကတောင်းဆိုထားတဲ့တပါတီတည်းမလုပ်ဘဲပါတီနှစ်ခုပူးပေါင်းလှုပ်ဆောင်မှုအစိုးကိုဒီမိုကရက်တစ်ဘက်ကလက်ခံကောင်းလက်ခံလိမ့်မယ်လို့ပြောဆိုလိုက်ပြီးတဲ့နောက်အခုလိုအခြေအနေထွက်ပေါ်လာတာဖြစ်ပါတယ်အထက်လွတ်တော်အနည်းစုခေါင်းဆောင်ရပါဘလကန်အမတ်မစ်ချ်မက်ကော်နယ်ကဒီပြဿနာကိုဖြေရှင်းဖို့နောက်ထပ်ချိန်ယူဖို့အစီအစဉ်လုပ်မယ်လို့ပြောဆိုပါတယ် Republican အနေနဲ့ဗဟိုအစိုးရရဲ့အကြွေးသတ်မှတ်ချက်ကို December လအထိရွှေ့ဆိုင်းပေးမယ်လို့ကန့်လန့်ခဲ့ပါတယ်ဒါပေမဲ့ Democrat ဘက်ကသူ့ရဲ့သဘောထားနဲ့ပတ်သက်ပြီး Democrat အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကတရားဝင်ကြေညာချက်မထုတ်ပြန်သေးတဲ့အတွက်ပါတီရဲ့တရားဝင်ယက်တီချက်ဟုတ်မဟုတ်မသိရသေးပါဘူးသမရအိမ်ပြူတော်ကလည်းဒီသဘောထားယက်တီချက်ကိုလက်ခံရရှိခြင်းမရှိဘူးလို့ပြောဆိုထားပါတယ်အော်တိုဘာလ28ရက်နေ့မတိုင်မီအမေရိကန်လွှတ်တော်ကနေချင်းငွေသတ်မှတ်ချက်ကို 28.4 trillion ဒေါ်လာတန်ပေါင်း 28.4 သန်းအထိတိုးမြင့်မပေးပါကအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့အစိုးရရဲ့အသုံးစရိတ်တွေနဲ့ချင်းငွေတွေပေးချေစရာရှိတဲ့ငွေတွေကိုပေးချေနိုင်တော့မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝမ်ဒီရှာမန်ဟာအိန္ဒိယနိုင်ငံရေးဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာရေးပါဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးပါတယ်။ဒုဝန်ကြီးရှာမန်ဟာနယူဒယ်လီမြို့တော်မှာအိန္ဒိယနိုင်ငံရေးဝန်ကြီးဟာရှန်ဂရလာနဲ့တွေ့ဆုံရမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကန်ပြုကတ်တွေပေါ်ပေါက်နေတဲ့အပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်နဲ့ဒေသရင်းနိုင်ငံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတာပါဆက်ရနာသိမ်းမှုကိုပြစ်တင်ရှုတ်ချပြီးအာဏာသိမ်းစစ်ကောင်ဆောင်တွေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်မှတ်ထားတံခတ်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီကတင်သွင်းလိုက်ပြီးနောက်တစ်ရက်မှာပဲဒုဝန်ကြီးရှာမန်အိန္ဒိယစစ်မြေတပ်တပန်နဲ့မြန်မာရေးဆွေးနွေးခဲ့တာလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာကမ်းခြေဆောင်တပ်ဖွဲ့အသစ်ဖွဲ့စည်းလိုက်ကြောင်းမြန်မာအာဏာသိမ်းစစ်ကောင်ဆောင်အကြီးအကဲကဗိုလ်ထုနေမှာကြေညာပါတယ်ကမ်းခြေဆောင်တပ်မှာတိုက်ရိုက်ရင်နဲ့ကင်းလက်ရေးရင်လေးစင်းပါဝင်ပြီးတရားဥပဒေစိုးမိုးရေးလုပ်ငန်းတွေတိုးတက်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရန်ကုန်ဤရေတပ်စစ်ကမ်းမှာပြုလုပ်တဲ့ဒီကမ်းခြေဆောင်တပ်ဖွဲ့ဖွင့်ပွဲကိုအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ခဲ့ပါတယ်ရခိုင်ရတမှာအသုံးပြုခဲ့တဲ့ရေရင်အဟောင်း၄စင်းကိုပြန်လည်အသုံးပြုထားတာဖြစ်ပြီး154ဘေး58မီတာရှိတဲ့မစ်ဆိုင်းတိုက်ခိုက်ရေးရေရင်ဒဇင်းလက်ပါဝင်တယ်လို့အမည်မဖော်လိုတဲ့စစ်ဘက်ရာရှိတကူကပြောဆိုပါတယ်မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားအကူအညီနဲ့ဒေါ်လာတန်ပေါင်းများစွာအသုံးပြုပြီးမြန်မာစစ်တပ်ကိုအစစ်မြှင့်ဖို့ဆင်းလက်တဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်အခုလိုစစ်တပ်တိုးတက်နေချိန်မှာမြန်မာပြည်တွင်းမတည်ငြိမ်မှုများစီးပွားရေးအကျပ်တဲများနဲ့လည်းရင်ဆိုင်နေရပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်တဲဟာမကြုံမှုလောက်ကြီးထွားလာနေပြီးမကြခင်ဆောင်းရာသီရောက်တဲ့အခါအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂစာနာရေးကာဖွဲ့ WFP ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ
် Winter is on our doorstep we have a harsh winter in Afghanistan
မကြခင်ဆောင်းဝင်တော့မှာပါအာဖဂန်နစ္စတန်နိုင်ငံရဲ့ဆောင်းရာသီကကြမ်းတက်လာတယ်လောင်စာဆီဈေးတက်လာနေချိန်မှာလူတွေကစားဖို့တောက်ဖို့နုနုထူထူနေနိုင်မှုရုန်းကန်နေရပါတယ်လို့ WFP ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲ Mary Ellen McCrotty ကနယူးယောက်ကုလသမဂ္ဂရုံးချုပ်ဒင်းစာရှင်းလင်းပွဲမှာအွန်လိုင်းကနေပြောဆိုသွားတာပါဩဂုတ်လ15ရက်နေ့ကကဘူးမြို့တော်ကိုတာလီဘန်တွေမသိမ်းပိုက်ခင်ကတည်းကအာဖဂန်နစ္စတန်နိုင်ငံမှာနှစ်နဲ့ချီမိုးကောင်ရေရှားမှုတွေပြိပခတ်တွေအချင်းပြက်ချက်ဆမှုတွေနဲ့ကိုဗစ်ကာယောဂါကြောင့်အချက်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။ကမ္ဘာပေါ်မှာပထမဆုံးငပြားကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗဟုသုတနေမှာအတည်ပြုလိုက်ပါတယ်။ငပြားကာကွယ်ရေးထိုးဆေးအမည်က Mosquirix ဖြစ်ပြီး GlaxoSmithKline ကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။အခုလိုပထမဆုံးငပြားကာကွယ်ဆေးထုတ်လုပ်နိုင်တာနဲ့ပတ်သက်ပြီး WHO ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲကတော့သမိုင်းဝင်ဖြစ်ရကြည့်လို့တင်စားပြောဆိုပါတယ်။အခုလိုဒီကာကွယ်ဆေးကိုအတည်ပြုဖို့ဆုံးဖြတ်လိုက်ရတာဟာဂါနာ၊ကင်ညာနဲ့မာလာဝီနိုင်ငံတွေမှာစစ်တပ်ချက်တွေကိုအခြေခံပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်း WHO ကပြောဆိုပါတယ
်။ကောင်းလွင်ဦးနဲ့ကုဆောင်မှုကြပါရှင်။ကြာတာပရိနေနေနဲ့ခင်းတရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။ကြာခင်မှာတော့ American Outlook တော်မှာတင်သွင်းလိုက်တဲ့မြန်မာပြည်ဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်။အခုတော့ပြင်သစ်အထက်လွှတ်တော်က NUG ကိုအတိမတ်ပြုလိုက်တဲ့အကြောင်းအရင်ဆုံးကြီးကြရအောင်ပါရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိမတ်ပြုရေးအစိုးတရက်ကိုပြင်သစ်အထက်လွှတ်တော်မှာအင်္ဂါနေ့ကကန့်ကွက်မဲမရှိတညီတညွတ်ထဲထောက်ခံအတည်ပြုခဲ့ပါတယ်။ဥရောပသမဂ EU တွေကအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်ရဲ့လွှတ်တော်တစ်ခုကအခုလိုဆုံးဖြတ်လိုက်တာဟာအခြားEU နိုင်ငံတွေပေါ်မှာပါအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ပြင်သစ်မှာရှိတဲ့မြမရေးလှုပ်ရှားသူတချို့ကမျှော်လင့်နေပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကအပြည့်စုံတင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုလိုလားတဲ့ပြင်သစ်လွှတ်တော်အမတ်တစုက NUG အစိုးရကိုပြင်သစ်အနေနဲ့တရားဝင်အသိမှတ်ပြုပေးဖို့အထက်လွှတ်တော်မှာအောက်တိုဘာ5ရက်အင်္ဂါနေ့ကအစိုးတရတင်သွင်းခဲ့တာပါ။လွှတ်တော်အမတ်မစ္စတာပါစကယ်အလီဇာဦးဆောင်တင်သွင်းတဲ့အဲ့ဒီအဆိုကိုအထက်လွှတ်တော်ကလက်ခံဆွေးနွေးမှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌမစ္စတာပက်ထရစ်ဘိုရက်ကပြင်သစ်ဘာသာစကားနဲ့ကြေညာသွားခဲ့ပါတယ
် Appel l'examen de la proposition de résolution portant sur la nécessité de reconnaître le gouvernement d'unité nationale de Birmanie présenté en application de l'article 34-1 de la Constitution
NUG အစိုးရကိုတရားဝင်အတိအမှတ်ပြုရေးအဆိုကိုပြင်သစ်အထက်လွှတ်တော်မှအင်္ဂါနေ့ကကန့်ကွက်မဲမရှိထောက်ခံအတည်ပြုလိုက်ကြပါတယ်။အဲ့ဒီအဆိုကိုအောက်လွှတ်တော်မှလည်းတင်သွင်းထားပြီးလာမယ့်ရက်ပိုင်းတွေအတွင်းမဲခွဲဆုံးဖြတ်သွားဖို့ရှိတယ်လို့ပြင်သစ်လွှတ်တော်တွေကိုစောင့်ကြည့်လေ့လာနေတဲ့မြန်မာအရေးလှုပ်ရှားသူမတ်ဖူဖူးကပြောပါတယ
်။အဆိုကပါလဲဆိုတော့ NUG ကိုအတိအမှတ်ပြုရေးပေါ့နော်။ကိုအထက်လွှတ်တော်မှဆုံးဖြတ်သွားတယ်။မဲခွဲဆုံးဖြတ်တာသူအားလုံးကလက်ခံသဘောတူတယ်။အဲ့မဲ့တခုရှိတာကဒီပြင်သစ်အစိုးရဘက်ကကိုယ်စားလှယ်ကပြောတာကဘောနော်ဒီပြင်သစ်အစိုးရကပုံမှန်အဖြစ်သူတို့ကအစိုးရကိုလက်မခံဘူးဒါပေမဲ့နိုင်ငံကိုတော့လက်ခံတယ်အဲ့လိုပဲပြောရတာဘောနော်ဒီအဲ့လိုဆိုတော့အခုကဟိုလိုအောက်လွတ်တော်ကြမ်းမယ်အောက်လွတ်တော်မှာဆက်လုပ်ကြမယ်ဒီအောက်လွတ်တော်မှာလည်းအဲ့ဒီအစိုးအတိုင်းပဲတင်သွင်းထားတာရှိတယ်အဲ့လိုဆိုတော့အဲ့ဒီရဲ့အောက်လွတ်တော်မှာသူတို့အဲ့လိုမျိုးမဲခွဲဆက်ဆုံးဖြတ်ဘောနော်ပြီးမှအဲ့ဒီမဲခွဲဆုံးဖြတ်ပြီးမှတစ်ဆင့်အစိုးရကပြန်ပြီးတော့ဆုံးဖြတ်မှာအဲ့လိုရှိတယ်ဗောနော်အဲ့လိုမျိုးခုခုတော့သိရအောင်ဗောနော်အဲ့လိုမျို
းပြင်သစ်လွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးရင်တော့ပြင်သစ်အစိုးရအဖွဲ့အတွင်းဆွေးနွေးပြီး NUG နဲ့ပတ်သက်တဲ့သဘောထားကြေညာချက်တစ်စောင်ထွက်ပေါ်လာဖွယ်ရှိနေပါတယ်ဥရောပသမဂ္ဂ EU ထဲမှာအင်အားကြီးနိုင်ငံဖြစ်တဲ့ပြင်သစ်ကသူ့ရဲ့အထက်လွှတ်တော်ကနေ NUG အစိုးရကိုအတိအမှတ်ပြုကြောင်းအခုလိုဆုံးဖြတ်ချက်ချလိုက်တာဟာအခြား EU နိုင်ငံတွေအပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့မြမအရေးလှူရှားသူမဖူဖူကသူ့အမြင်ကိုပြောပါလေ
။မြမရဲ့တူတဲ့အမြင်အရဆိုတော့ဒီဥရောပမှာဆိုရင်ပြင်သစ်ကနိုင်ငံကြီးပေါ့နော် G7 မှာလည်းပြင်သစ်ကပါတဲ့အတွက်ကြောင့်ဒီဆုံးဖြတ်ချက်ကတော့အဲ့လိုပေါ့နော်လွမ်းမိုးမှုရှိနိုင်တယ်။ဒီအထက်လွှတ်တော်တင်မဟုတ်ပဲအောက်လွှတ်တော်အနောက်စလုံးပြီးွားတဲ့အခါကျရင်အဖြစ်တကူမြမတို့သိရတဲ့အခါကျလို့ရှင်လဲဒါဟိုပြင်သစ်ကဒါဥရောပမှာပထမဆုံးနိုင်ငံဖြစ်သွားနိုင်တဲ့အတွက်ကြောင့်ဟိုလွမ်းမိုးမှုတော့ရှိမှအသေးချာပဲလို့တော့ညီမတော့ယုံကြည်ထားတယ် ပြင်သစ်နိုင်ငံကသူတို့ကဒီမိုကရေစီကိုအရန်တန်ဖိုးထားမှန်းသိတာပေါ့နော်အဲကြောင့်မို့သူတို့ဒီလွတ်တော်အမတ်တွေဆိုလဲသူတို့ကအကလုံးတက်တန်နဲ့ထွက်ကြတယ်လို့ကြားနာသိမှုလုံးဝလက်မခံဘူးစီကောင်စီကိုလည်းလုံးဝလက်မခံဘူးမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့သူတို့အင်တိုက်အားတိုက်အဲ့လိုတွေအကလုံးကတက်တန်တယ်အဲ့လိုပြောတော့ဘယ်လိုပေါ့နော်အရန်အားတက်တယ်ပေါ့
မြန်မာစစ်တပ်ရဲ့အကျိုးစီးပွားကိုပြစ်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြစ်ဒဏ်ခံအရေးယူမှုချမှတ်သွားမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်နီဖ်လက်ဒရင်းကလည်းပြီးခဲ့တဲ့လပိုင်းတွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလှုပ်ထားတဲ့ပြင်သစ်ပိုင်းတိုးတက်ကုမ္ပဏီကနေအာဏာသိမ်းစစ်ကောင်စီကိုအခွန်ဘဏ္ဍာငွေအမြောက်အများဆက်လက်ပေးဆောင်နေတာကထောက်ပံ့မှုပေးသလိုဖြစ်နေတာကြောင့်ဒီမိုကရေစီရေးကိုလိုလားတဲ့ပြင်သစ်အနေနဲ့ပြန်လည်သုံးသပ်ပေးဖို့ CRPH ကိုလွှတ်တော်ကူစားပြုကော်မတီကပြီးခဲ့တဲ့ AP နဲ့မေလတွေအတွင်းတောင်းဆိုခဲ့ပူးပါတယ်ဒါပေမဲ့တိုတယ်ကော်မတီကတော့မြန်မာပြည်တွင်းမှာသူ့လုပ်ငန်းတွေကိုဆက်လုပ်သွားမယ်လို့သာအကြောင်းပြန်ကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းရမရှင်မြန်မာစစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမဖိတ်ဖို့ဆွေးနွေးနေပေမဲ့တင့်တော်ရဲ့အဖြေရရေးဆွေးနွေးနိုင်ချေရှိနေသေးတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့အကြံပေးပတီနန်ဝတ်တန်ယန်ဂွန်ကပြောလိုက်ပါတယ်ချူလောင်လောင်ကွန်တက်သူကနိုင်ငံရေးသိပ်ပံပါမောခါလဲဖြစ်တဲ့ပတိနန်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပ
ါ Very critical for ASEAN to make a progress
ASEAN အတွက်ကမြန်မာနိုင်ငံတွေကကွဲပြားနေတဲ့ခေါင်းဆောင်တွေကြားဘုံသဘောထားရယူပြီးအရင် ASEAN နိုင်ငံအားလုံးသဘောတူလာခဲ့တဲ့အချက်၅ချက်အပေါ်နိုင်ငံတွေတိုးတက်မှုရအောင်လုပ်ဖို့ကအထူးအရေးပါပါတယ်ဒါက ASEAN ထိပ်သီးအစည်းအဝေးအတွက်အလွန်ကိုအရေးကြီးပါတယ်ဒီ ASEAN ဖွဲ့ဝင်အားလုံးသဘောတူထားရဲ့အချက်၅ချက်ကိုတိုးတက်အောင်လှုပ်ဆောင်ဖို့နှိမ့်ခွေးလာခဲ့တာက ASEAN တစ်ခုလုံးပေါ်ထိခိုက်မှုအလွန်ကြီးနိုင်ပါတယ်။ဒါကြောင့်အခု ASEAN ခေါင်းဆောင်တွေကြားဒီသဘောတူထားချက်၅ချက်တိုးတက်အောင်အကောင့်ထည့်ဖွဲ့ရမှာညီညီညွတ်ညွတ်နဲ့ဖြစ်အောင်အတူဝိုင်းလုံးဆောင်ကြဖို့အချိန်ရောက်နေပါပြီ။ထိပ်သီးအစည်းအဝေးမှာဘသူအစည်းအဝေးတက်လာတာပဲဖြစ်ဖြစ်ပေါ့လေ
။ဟုတ်ကဲ့ပမခပနီတန်အဲ့ဒီတော့အာဆီယံမှာဘယ်လိုမျိုးဝိုင်းလုံးပေးတာဖြစ်လာနိုင်ပါလဲ
။ Well this to time to consult to exchange negotiate between
အချိန်တော့ရှိနေပါသေးတယ်။အာဆီယံညီညွတ်မှုကိုမထိခိုက်အောင်အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအကြားတိုင်ပင်ဖလှယ်ညှိနှိုင်းကြဖို့ပေါ့လေ။အာဆီယံညီညွတ်ရေးကိုထိခိုက်မှုနည်းစေနိုင်မဲ့မြန်မာနိုင်ငံတွေကကွဲပြားနေတဲ့အဖွဲ့တွေလည်းသဘောတူမဲ့ဖြစ်လာနိုင်ကြတွေကလည်းအမျိုးမျိုးရှိနိုင်ပါသေးတယ်။ဘယ်သူအာဆီယံထိပ်သီးတက်ဖို့မတက်ဖို့မြန်မာခေါင်းဆောင်ပိုင်းတွေကပဲလာနိုင်ပါလား။ဒီနေရာမှာအစည်းအဝေးအမျိုးမျိုးကျင်းပတဲ့နေရာအမျိုးမျိုးလည်းပေါ်ထွက်လာနိုင်မှသေးတယ်။အရင်တုန်းကလည်းအလားတူဖြစ်ခဲ့တာတွေရှိခဲ့ပါတယ်။အာဆီယံနိုင်ငံခေါင်းဆောင်တွေမတက်နိုင်ခဲ့ရင်သူကိုယ်စားလည်းဘယ်သူတက်မလဲ။နောက်ဆုံးမှာအဓိကကတော့အနာဂတ်မှာအာဆီယံတစ်ဖွဲ့လုံးရဲ့ညီညွတ်မှုနဲ့ထိရောက်မှုမထိခိုက်ဖို့အလေးထားလုပ်သွားကြဖို့ရှိပါလိမ့်မယ
်။ဟုတ်ကဲ့အဲ့ဒီတော့မြန်မာဘက်ကရောဘယ်လိုမျိုးဒီတုံ့ပြန်ပြီးတော့ဝိုင်းလုပ်ပေးတာမျိုးဖြစ်လာနိုင်ဖို့ရှိမယ်လို့သုံးသပ်မိပါလဲပမခပနီတန
် I think the different parties in Myanmar are quite concerned about the instability
မြန်မာနိုင်ငံတွေကအဖွဲ့တွေအသီးသီးအနေနဲ့နိုင်ငံတွေမတည်ငြိမ်မှုတွေအပေါ်စိုးရိမ်မှုတွေကြီးနေတယ်လို့ထင်ပါတယ်နောက်သူတို့အနေနဲ့နိုင်ငံတကာအစည်းအဝေးတွေမှာအသီးသီးကိုစားပြုကြင်ကြပါတယ်သူတို့ပြောတာတွေကိုနားထောင်ပေးစေချင်ပါတယ်အာဆီယံအနေနဲ့ဒီအဖွဲ့တွေအလုံးပြောခွင့်ရဖို့ထိရောက်တဲ့ပြောဆိုနိုင်မယ့်နေရာတွေဖန်တီးရဖို့အထူးအရေးကြီးလာနေပါတယ်။ဒီအဖွဲ့တွေအတွက်အာဆီယံကနေတဆင့်ကဘာကြီးကိုလမ်းကြောင်းတစ်ခုဖွင့်ပေးနိုင်ဖို့ပေါ့လေ။လာမယ့်အာဆီယံထိပ်သီးပွဲမှာအစီအစဉ်ရှိရှိအခုလိုလှုပ်ပေးနိုင်ရင်တော့မြန်မာပြည်သူတွေကြောက်ရွံ့နေတဲ့အခက်အခဲတွေရောကြလာစေနိုင်ပါတယ
်။ဟုတ်ကဲ့ပမခပန်နေတယ်။အဲ့ဒီအတွက်ရောဒီအာဆီယံခေါင်းဆောင်တွေဘာလို့မျှော်လင့်နိုင်ပါလဲ
။ I think quite certainly that on this issue
အာဆီယံဖွဲ့ဝင်နိုင်ငံအသီးတွေကခေါင်းဆောင်တွေအနေနဲ့လည်းဒီကိစ္စအပေါ်မှာမြန်မာပြည်သူတွေဘက်ကကြည့်ပေးမယ်ဆိုရင်အလားတူစဉ်းစားနိုင်မှာအတော့ကိုတကြလောက်ရှိနေပဲလို့ထင်ပါတယ်။မြန်မာပြည်သူတွေအနေနဲ့ဒီရှေ့မတိုးနောက်မဆုတ်တာအကျက်အသေးကြီးတဲ့ကနေနောက်ထပ်ဖိအားတွေပိုဆိုးလာမှုတွေဇက်မကြုံရတော့ပဲလွတ်မြောက်နိုင်ရေးအာဆီယံနိုင်ငံတွေကဝိုင်းကူပေးဖို့မျှော်လင့်အားကိုးစေပါ။ဒီမျှော်လင့်ချက်ကလည်းအတော့မြင့်မားလာနေရဲ့လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒီတော့ကြာခင်ရှေ့မှာဖြစ်လာနိုင်ခြင်းအတွက်ရောဘလို့သုံးသပ်ထားပါလဲဖမခပနီချန
် Well I think we still have time also
ကျွန်တော်တို့အနေနဲ့ဒီလားကုန်မတိုင်ခင်ကာလအတွင်းမြန်မာပြည်ကအဖွဲ့အစည်းတွေနဲ့တွဲလုပ်နိုင်မှုဘုံနီးလန်းတစ်တစ်ခုခုမျိုးပေါ်လာရေးအတွက်ပြင်ဆင်နိုင်မှုအချိန်ရှိနေသေးတယ်လို့ထင်ပါတယ်အထူးသဖြင့်နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအနေနဲ့တော့မကြခင်အဆုံးသက်အဆုံးဖြတ်ပေးရမှာပေါ့လေဒါမှသာအာဆီယံထိပ်သီးပွဲမှာမြန်မာအနေနဲ့တနည်းတဖို့ကိုစားပြုမှုရှိနေမှာလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘမခပန်နေတဲ့ခင်ဗျာ
ကိုဝင်းမင်းပါရှင်အခုတော့ American အောက်လွှတ်တော်မှာအင်ကာနီကပါတီနှစ်ရလုံးထောက်ခံတဲ့ Burma Bill မြန်မာပြည်ဆိုင်ရာဥပဒေကြမ်းတင်သွင်းလိုက်တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင် Burma Unified Through Rigorous Military Accountability Act of 2021 လို့အမည်ပေးထားပြီးအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအင်ကာနီကတင်သွင်းလိုက်တဲ့ဥပဒေကြမ်းကိုကြိုဆိုရတဲ့အကြောင်းရင်းတွေထဲမှာဆက်နာသိမ့်ပြီးတဲ့နောက်နိုင်ငံရေးအကျက်အတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့အချက်တွေရေပုံရပါဝင်တာတွေ့ရတယ်လို့ Washington DC အခြေစိုက် Campaign for a New Myanmar အဖွဲ့အကြံပေး Mike Head က VOA ကိုပြောပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့အစစ်မြစ်မူဝါဒရေးရာညှိနှိုင်းရေးမှုထားရှိဖို့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးဖိနှိပ်ခဲ့တဲ့လုပ်ရက်ဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနအနေနဲ့သတ်မှတ်ပြဋ္ဌာန်းဖို့တောင်းဆိုထားတဲ့အချက်တွေလည်းဒီဥပဒေကြမ်းထဲမှာပါဝင်ကြောင်း Mike Head ကအခုလိုပြောပါတယ်
In general, the things that we like about it are it has a
ရေဘူးအပြင်ဒီမူကြမ်းနဲ့ပတ်သက်လို့ကျွန်တော်တို့သဘောကျတဲ့အချက်တွေကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအထူးသဖြင့်နေဇာဖြတ်ကျော်ပြီးမြတ်မြတ်တတဖြန့်ဝေပေးဖို့အချက်ပါပါတယ်။ထိုင်းနဲ့အိန္ဒိယတွေဘက်ကိုထွက်ပြေးတဲ့အရေးအတွက်အများအပြားရှိနေတာပါ။သူတို့တွေရင်ဆိုင်နေရတဲ့အခက်အခဲအမျိုးမျိုးကိုဖြေရှင်းပေးနိုင်ဖို့ဒီဥပဒေကြမ်းမှာထည့်သွင်းထားပါတယ်။ဒါ့အပြင်သတင်းမီဒီယာတွေအခန်းကဏ္ဍအပါအဝင်ဒီမိုကရေစီမြင့်တင်ရေးအတွက်ကူညီထောက်ပံ့မဲ့အစီအစဉ်တွေလည်းပါပါတယ်။နောက်ပြီးအခုပဋိပက္ခမှာအဓိကအခရာကျတဲ့မြမရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြစ်မှတ်ထားပိတ်ဆို့ဖို့နိုင်ငံသားရေးဌာနကိုတွန်းအားပေးတဲ့အချက်ပါဝင်ပါတယ်။အားလုံးသိတဲ့အတိုင်းပါပဲ။အရန်နိုင်ငံသားငွေမရှိတဲ့အတွက်ငွေလဲလှယ်ရေးပြဿနာကြီးကြီးမားမားရင်ဆိုင်နေရခြင်းမြမစစ်ကောင်စီအနေနဲ့ဗန္ဒာရေးအကြအတဲမျိုးရင်ဆိုင်နေရတဲ့အချိန်မှာဒီနဲ့သဘာဝတန်းငွေကရတဲ့ဝင်ငွေကြောင့်သာစစ်ကောင်းဆောင်တွေရှင်သန်နေတာပ
ါ So I mean the oil and gas
station မြမရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြစ်မှတ်ထားအရေးယူဖို့နိုင်ငံသားရေးဌာနကိုပဲတွန်းအားပေးထားတာဆိုတော့ဒီဥပဒေမူကြမ်းကဒီကိစ္စကိုဘယ်လောက်ထိအလေးနဲ့ထားလဲလို့မြင်လဲရှင
် That's an excellent question. So it is in the bill it asks
အလွန်ကောင်းတဲ့မေးခွန်းပါဒီဥပဒေမူကြမ်းထဲမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးမူဝါဒရည်မှန်းချက်မှာရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြစ်မှတ်ထားပိတ်ဆို့ဖို့လှုပ်ဆောင်တဲ့မသင့်နိုင်ငံသားရေးဌာနအနေနဲ့စုံစမ်းလေ့လာဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒီတော့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့ Chevron ရေနံကုမ္ပဏီကတော့ဒါကိုဆန့်ကျင်ဖို့အပြင်းအထန်လော်ဘီလုပ်ခဲ့တာပါ။ Chevron နဲ့ပတ်သက်လို့ New York တိုင်းသတင်းစာမှာလည်းစုံစမ်းလေ့လာရေးသားထားတာတွေ့ကြရမှာပါတကယ်တမ်းမြမရေနံတဘာဝတန်းငွေလုပ်ငန်းနဲ့ဖက်ဆက်လောက်ကင်တဲ့ကဏ္ဍကနေရတဲ့သူတို့ဝင်ငွေကအတော်ကိုနည်းပါတယ်ဒါကြောင့်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချလိုက်မယ်လို့ကျွန်တော်တို့ယုံကြည်ပေမဲ့တကယ်တမ်းပြောရရင်ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့သေချာမသိပါဘူး
Maryland ခြေဆိုင် Chin Association ရဲ့အမှုဆောင်ညွှန်ကြားမှုဇိုတွန်မုံကတော့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းထဲမှာပြင်ဆင်ဖြည့်ဆွတ်ရမယ့်အချက်တွေရှိနေတယ်လို့အခုလိုထောက်ပြသွားပါတယ်
။ Federal Democratic Union ဆိုတဲ့အတုံးလုံးတွန်းဖို့အခု Burma က Democracy ဝ25ရာခိုင်နှုန်းဟို Military Seat အဲ့ဒါလောက်ပဲသူတွန်းထားတယ်။အခု NUG ကလည်းFederal Democratic Union ထူထောင်မယ်ဆိုတော့ဒါကြောင့်မို့ကျွန်တော်တို့ကဒီမိုကရေစီရေးတစ်ခုခုထဲမှာဘူးကျွန်တော်ရေးက Federal ရေးလည်းပါတယ်တစ်ချက်နောက်တစ်ချက်က2008 Constitution ကို reform လုပ်ဖို့အဲ့လိုမျိုးပါတယ်ကျွန်တော်တို့ကတော့2008 Constitution ပြီးပါပြီဒါကြောင့်ပြောကအပြက်အပြက် abolish ဖျက်ဆီးခြင်းလေနောက်တစ်ခုက the Nationwide Ceasefire Agreementဘလို့ထက်ထားတယ်ဆိုတော့ credible implementation of the nationwide ceasefire agreement ဆိုပြီးတော့စာမျက်နှာ second မှာပါတယ်။ဒါ NCA ကို account ထည့်ဖို့ရမယ်ဆိုတာကဒါကျွန်တော်တို့ February ဟောပေါ့တည့်ရက်နောက်ပိုင်းကတော့ဒီဟာကတော့ဟိုဘာလဲဟိုဆက်ဆံမရှိတော့ဘူးဒီဟာကအဲ့လိုပဲကျွန်တော်တို့တုံ့တက်တယ်။ The humanitarian assistance နဲ့ပတ်သက်ပြီးတော့လူသားချင်းစာနာထောက်ပံ့မှုကိစ္စနဲ့ပတ်သက်ပြီးတော့အတိတ်ကခက်ခဲဆုံးဘယ်နေရာလဲ။ကြာ ပြည်နယ်ပဲတခြားပြည်နယ်လည်းရှိပါဒါပဲဒါကြောင့်ကျွန်တော်ကြရားပြည်နယ်နဲ့မွန်ပြည်နယ်ကိုကျွန်တော်ပါစေခြင်းလဲဆိုတော့အဓိကဒီ၅ချက်ကိုကျွန်တော်တို့ကဖြစ်စေခြင်းလဲ
ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှာဆွေးနွေးမယ်ဆိုရင်တော့ဒီမိုကရက်ပဲရော Republican ပါတီနှစ်ခုစလုံးရဲ့ထောက်ခံမှုရဖို့အရေးမှာစိန်ခေါ်မှုတွေရှိနိုင်တယ်လို့မြန်မာအရေးသုံးသပ်သူတွေကတော့ထောက်ပြထားပါတယ်ဒါပေမဲ့လည်းအခုလိုမြန်မာပြည်သူတွေရဲ့အကြက်တဲကိုကူညီဖြည့်ရှင်ပေးမယ်ဥပဒေမူကြမ်းတင်သွင်းနိုင်တာဟာမြန်မာရိသာမကသူတို့လိုမြန်မာအရေးကူညီကြိုးပမ်းဆောင်ရွက်နေသူတွေအတွက်အောင်မြင်မှုဖြစ်တယ်လို့ Mike Hack ကပြောသွားပါတယ်ရှင်
။ကြာတာပတိနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တခွတ်လို့ခေါ်တဲ့တန်တမန်ရေးမိဖက်လေးနိုင်ငံကခေါင်းဆောင်တွေဟာမကြသေးခင်ကပထမဆုံးအကြိမ်လူကိုယ်တိုင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊အော်စတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဒါဆူဂါရိုဟာစက်တင်ဘာ24ရက်နေ့ကအိမ်ပြည်တော်မှာတွေ့ဆုံခဲ့ကြတာပါ။လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသမှာလုံခြုံရေးနဲ့တာယာဝပြောဖို့အတွက်မိဖက်ပေါင်းစည်းမှုဟာအခြေခံကြောရိုးအဖြစ်အားလုံးပါဝင်မှုနဲ့ကြံ့ကြံ့ခိုင်နိုင်စွမ်းရှိစေရေးအတွက်ခေါင်းဆောင်၄ဦးကိုယ်တိုင်တန်တိတ်ထန်ချမှတ်ထားကြတယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ခွတ်လေးပွင့်ဆိုင်အဖွဲ့ဟာဒီခေတ်ရဲ့အခရာကျတဲ့စိန်ခေါ်အကဲဆတ်မှုတွေအတွက်ကဘာကြီးအပေါ်ရှုမြင်ပုံအနာဂတ်အရေးဘုံမျှော်မှန်းချက်တွေအပေါ်သဘောထားချင်းတိုက်ဆိုင်ကြတဲ့ဒီမိုကရေစီဘက်တော်သားမိဖက်တွေဖြစ်ကြတယ်လို့သမ္မတဘိုင်ဒန်ကအဖွင့်မိန်ကွန်းမှာပြောဆိုခဲ့ပါတယ်။အဲ့ဒီစိန်ခေါ်မှုတွေထဲမှာ COVID-19 ကပ်ရောဂါ၊ဥတုရာသီဖောက်ပြန်မှု၊ဤပညာထွန်ကားတိုးတက်လာမှုနဲ့အခြေခံအဆောက်အုံပြဿနာတွေလည်းပါဝင်ပါတယ်။သမိုင်းတွင်မဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့မတ်လတုန်းကခေါင်းဆောင်၄ဦးအွန်လိုင်းကနေဆွေးနွေးခဲ့ပြီးနောက်ပိုင်းတိုးတက်မှုတွေရှိခဲ့တာကိုသဘောတူညီကြပါတယ်။2022ခုနှစ်ကုန်ကြရင်ကဘာတဝမ်းကိုဗစ်ကာကွယ်ဆေးအလုံးရေ 1.2 ဘီလီယံလှူဒန်းမဲ့ရည်မှန်းချက်ပြည့်မီဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ဆိုပါတယ်။ဒီကနေ့အထိဒီ၄နိုင်ငံကနေအင်ဒိုပစိဖိတ်ဒေသနိုင်ငံတွေအတွက်ထိရောက်စိတ်ချပြီးအရေးအသွေးပြည့်မီတဲ့ကိုဗစ်ကာကွယ်ဆေးအလုံးရေ 89 သန်းဖြန့်ဝေပြီဖြစ်ပါတယ်။ဥတုရာသီဖောက်ပြန်မှုပြဿနာကိုလည်းအတူပူးတွဲကင်တွယ်နေကြတာမှာပဲရစ်သဘောတူညီမှုအရစက်မှုခင့်မတိုင်ခင်အပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်စ်အထိကန့်သတ်ပြီးထိန်းထားနိုင်ဖို့ကြိုးစားနေကြပါတယ်။ Quad အဖွဲ့ဝင်၄နိုင်ငံရဲ့နောက်ထပ်အားထုတ်မှုတွေထဲမှာနိုင်ငံတဝန်းကန္ဓာအလိုက်ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့ဆွန့်ထုတ်မှုပမာဏတင့်တင့်စွာလျှော့ချရေးလဲပါဝင်ပါတယ်။ဒါအပြင်တန့်စင်တဲ့ Hydrogen နည်းပညာအသုံးပြုဖို့တာဝန်သိတဲ့ကြန့်ခိုင်တဲ့တန့်စင်စွမ်းအင်ဖြန့်ဖြူးရေးစတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။မွေးရပါလူအခွင့်အရေးလေးစားလိုက်နာမှုနဲ့အညီဤပညာတွေကိုပုံဖော်တီထွင်နိုင်ကြဖို့တေချာအောင်ဒီလေးနိုင်ငံအနေနဲ့ဤပညာထွန်းကားလာမှုနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်နေကြပါတယ်။ဥပမာ 5G အင်တာနက်ဆက်သွယ်ရေးပွင့်လင်းမြင်သာမှုစိတ်ချလုံခြုံမှုစတဲ့ဤပညာနယ်ပယ်တိုးတက်အောင် 5G ဆက်သွယ်ရေးကွန်ရက်အပြင်ခံနိုင်ရည်ရှိမှုမတူကွဲပြားမှုနဲ့တည်ယူပို့ဆောင်ဖြန့်ဖြူးရေးတွေအတွက်တန်ဋိဌာန်ချအတိအမှတ်ပြုကြသလိုပွင့်လင်းမြင်သာပြီးဈေးကွက်အဆင်ပြေမဲ့မူဝါဒတွေနဲ့လှုပ်ထုံးလုံနည်းတွေကိုအစိုးရတွေကပံ့ပိုးဖို့အရေးကြီးကြောင်းသူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒေတာတွင်အခွင့်အလမ်းတွေအတွက်ဆက်သွယ်ညှိနှိုင်းဖို့နဲ့ဒေတာရဲ့အခြေခံစောက်ဦးလိုအပ်ချက်မြေပုံသတ်မှတ်ရေးစတာတွေအတွက်လေးပွင့်ဆိုင်အခြေခံအစောက်ဦးမိဖက်အသစ်တစ်ယောက်ကိုလည်းခေါင်းဆောင်လေးဦးကကြေညာလိုက်ပါတယ်။ပူးပေါင်းဆောင်ရွက်မှုတမိုင်းအစဉ်အလာရှိကြတဲ့အဓိကဒီမိုကရေစီလေးနိုင်ငံဟာစိန်ခေါ်အကဲဆန်းမှုတွေကိုရင်ဆိုင်ဖို့ဘယ်အရာကိုမဆိုဘလို့အကောင့်ထဲပေါ်ဆောင်ရွက်ရမယ်ဆိုတာကိုကျွန်တော်တို့သဘောပေါက်ကြပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။အခုဆက်လက်တင်ဆက်မယ့်ဒုတိယပိုင်းနာယူဝက်အစီအစဉ်မှာကျမတို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြဖို့ရှိပါတယ်။အဲ့ဒီထဲမှာတော့အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုထုတ်လင်းမှာပါ။အခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါ။မြန်မာနိုင်ငံမှာတစ်နှစ်တခြားကြက်တဲလာတဲ့ငွေကြေးပြဿနာနဲ့ကြာဆင်းလာတဲ့စီးပွားရေးအခြေအနေဟာဘယ်လောက်ထိကျယ်ဝန်းနှက်ဆိုင်နေပါသလဲမတိမငြိမ်ဖြစ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေအပေါ်မှာရောဘလို့ရိုက်ခတ်လာနိုင်ပါသလဲစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်ဆရာဦးစိန်ထင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုအခုကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စေမလဲဘယ်လောက်ထိပုံမဆွေးရကြဆင်းသွားစေမလဲဆိုတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိနေဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါဦးခင်ဗျာ
ခုလက်ရှိအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတည့်ကစပြီးတော့တိုင်းပြည်စီးပွားရေးကသကားတစ်လုံးနဲ့သုံးရမယ်ဆိုတော့ကြောက်ထဲကိုရောက်သွားပါပြီဘာကြောင့်လဲဆိုတော့ပြဿနာကတိုင်းပြည်ဒီမိုကရေစီလမ်းကြောင်းကိုသွားနေပြီကဘာကြီးနဲ့စီးပွားရေးအဖြစ်နိုင်ငံရေးအဖြစ် open လုပ်ပြီးတော့မှဆက်ဆံတဲ့အခြေအနေအားလုံးကိုပိတ်လိုက်တဲ့အကျိုးဆက်ဒီဝေးကြီးတစ်ခုတည်းမဟုတ်ပါဘူး။တိုင်းပြည်ရဲ့ထုတ်လုပ်မှုတွေ၊ကုန်သွယ်မှုတွေ၊ကုန်သွယ်မှုဆိုတာပြည်တွင်းပြည်ပကုန်သွယ်မှုအပအဝင်နိုင်ငံတကာနဲ့ဆက်သွယ်တဲ့ငွေကြေးစည်းစိမ်မှုအစပြည်တွင်းငွေကြေးစုံအားလုံးဒီနှုတ်လက္ခဏာကိုဆောင်းသွားမှဖြစ်တဲ့တဲ့ကြောင့်တိုင်းပြည်ရဲ့စီးပွားရေးဟာအချုပ်ပြောရရင်တော့ကြောက်ထဲကိုထိုးစင်သွားလို့ပြည်သူလူထုကတော့အလွန်အတန်တိုင်းဆသိကြီးမားတဲ့စီးပွားရေးတံကိုခံရပြီလို့ပြောလို့ရပါတယ
်။ဒါပေမဲ့အချိန်တုန်းကလည်းပဲအဲဒီဆူရဆက်ဆက်တနည်းအားဖြင့်စစ်တပ်ကျော်နှောင်းခံပြူတဲ့ဆူရဆက်ဆက်ပြောခဲ့တာကဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံဟာစကြဝဠာနိုင်ငံသတ္တန်းကပဇွန်နေရှိရဲစကြဝဠာထွက်ကုန်နေရှိရဲအတွက်ကြောင့်ပြည်သူတွေကပြတဲ့အစင်တော့မရောက်ဘူးငါတို့ဆက်လက်ပြီးတော့ survive လုပ်နိုင်တယ်ဆိုတော့ပြောကြပါရဲအဲ့ဒီဆိုတော့ဘယ်လောက်မှန်ပါလဲအခုအချိန်မှာ
အဲ့ဒါကတော့သူတို့အာနာဒီမြဲဖို့အတွက်မှန်ပါတယ်ဆရာဘာကြောင့်လဲဆိုတော့ဥနေဝန်ခေတ်ကစပြီးတော့မှ62ခုမတိုင်ခင်ကပါလီမန်ဒီမိုကရေစီနဲ့ကတိုင်းပြည်အလွန်မတန်အရှိတောင်အချက်မှာအချမ်းသာဆုံးတဘာဝပြန်စားတာလည်းအပေါ်ဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ် survive ဖြစ်ခဲ့တာပေါ့ဒါပေမဲ့ကမ္ဘာကြီးနဲ့သူက isolate လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တာအဲ့ဒီကဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေ now LDC ဖြစ်ခဲ့တယ်နောက်ထပ်နဲ့ကြောင်းနှစ်ကြာတော့ဒါတစ်ချက်နောက်ခုနဆရာပြောခဲ့တဲ့ထဲမှာစစ်အာဏာကြီးဒုတိယမျိုးဆက်ကနော်88အာဏာသိမ်းတော့လေဥနေဝန်လာတော့တိုင်းပြည်မချမ်းသာတော့ဘူးသို့တော့ natural resource တွေရှိတယ်ဆရာရယ်တစ်တည်းရှိတယ်နော် gas ကထွက်လာတယ်နော်ရေနံတွေရှိတယ်ဆိုတော့အဲ့ဓာတွေအားလုံးကသူတို့အသက်ရှင်မှုအတွက်မသိယုံတမယ်ပေါ့ဆက်ဆက်နိုင်ခဲ့ပါလေဆက်ပါလေဆိုတော့ပြည်သူတွေကတော့ဒီ layer set ကြီးကိုအခြေခံတဲ့ကိုဝန်းစာကိုပူလုံတဲ့အဆင့်ခေါ်တာပေါ့ subsidence level ရှိတဲ့ economy ကနေပြီးမှမတက်တဲ့အပြင်ပြန်ပြန်ကျလာတယ်အဲ့ဒီအချိန်မှာသူတို့ဘာလုပ်လဲဆိုတော့ဒါပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြည့်တယ်နည်းနည်းလေလူတွေလည်းတော့ကဘာကြီးကလည်းပြောင်းတယ်သူရဲ့လေဆိုတော့တော်တော်ပြောတာမဟုတ်သူတို့အတွက်ဆရာခရိုနီလူရန်းစားကိုမွေးပြလိုက်တယ်ဆရာတို့ပြီးတဲ့အတိုင်းအဲ့တော့ခရိုနီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးအုပ်ပြီးမှအသက်ဆက်နိုင်မှုအတွက်ဥပိုင် limited နဲ့နော်စီးပွားရေး corporation တွေက joint venture လုပ်ပြီးတော့မှသူကတစ်ဖက်ကလည်းသူတို့ချမ်းသာအောင်လုပ်တယ်ခရိုနီလူရန်းစားကိုလည်းမွေးထုတ်လိုက်တယ်အဲ့လိုနဲ့ swap ဖြစ်ဒါပေမဲ့ပြည်သူတွေကငတ်တဲ့လူတွေကယူရီးယားမှ3-4တန်းနော်မလေးရှားမှ3-4တန်းဒါအစစီပေါ့လေအဲ့လိုသွားပြီးတော့မှနော်တိုင်းပြည်ရဲ့ကဲအရင်မြစ်ဖြစ်တဲ့လူစွာအရင်နဲ့ကိုကရောင်းရတာအဲ့ဒီအခြေအနေဖြစ်ခဲ့တဲ့ကြောင့်သူတို့ survive ဖြစ်တာပါအ
ဲ့ဒီတော့ smart news ဥနေဝင်းနဝီဒုတိယမျိုးဆက် သူတို့တွေကဘယ်လို survive ဖြစ်အောင်လုပ်ခဲ့ရဆိုတော့အခုဆရာအဆုံးနှွှဲဆိုတတိယမျိုးဆက်လို့ခေါ်ရမှာအခုဆရာနာသိနေပုံကူတွေဆိုတော့ဒီလူတွေရဲ့အခြေအနေကသူတို့နှိုင်းရှင်ဘယ်လိုနေလဲဆရာ
အဲ့ဒီလူတွေရဲ့မျိုးဆက်ကတော့နောက်ဆုံးမျိုးဆက်ဖြစ်သွားပြီမနိုင်တော့ဘူးပထမမျိုးဆက်မှာတော့ဥနေဝင်းကြီးကလဲလဲလေတယ်ဗျာလှည့်ပတ်တော့ပြည်သူတွေကဥနေဝင်းကိုဟာကောင်းမယ်ထင်တယ်ပေါ့လေစောင့်ကြည့်တာနော်ဆယ်နှစ်ဆယ်မိုးလောက်စောင့်ကြည့်စောင့်ကြည့်တော့ဥနေဝင်းလည်းခုနကျွန်တော်တင်ပြခဲ့တဲ့ဟိုအရင်ပါလီမန်ခေတ်ကသူကလက်ကြံလေးတွေနဲ့သူကတောင်းခံပြီးတော့တောက်တိုင်လေးတွေနဲ့ရခဲ့တဲ့အခါကျတော့လူတွေကမျက်စိလဲတာပေါ့ဆရာရဲ့ဒါတောင်88ရောက်တဲ့အခါကျတော့သူဒုက္ခရောက်ပေါ်တာပဲမဟုတ်လားစိတ်မေးလေလှဲ့လေရဒါတည်းဒုတိယကြိမ်ကြတဲ့အခါကျတော့ဒီပေါ်မှာပဲခြေခံတာပဲဆရာသာရိုက်ထုတ်ရောက်ပြီးတော့မှသွားခဲ့တာဒီမျိုးဆက်ကြတော့ဒီသူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးဆက်မှာကပြည်သူကမယုံယုံတယ်လို့တဝက်လောက်ထားပါတော့အတမြင်ပြောရင်အခုကဒုတိယရှိရင်90လောက်ကလုံးဝလက်မခံဆရာကလည်းကသူတို့စစ်တပ်နဲ့ဘောင်းမှလည်းခရိုနီပဲရှိတယ်။ခရိုနီတောင်ထွက်လာပြီဆရာကြီး။လူတန်းစားအလုံးကအထူးသဖြင့်ပညာတတ်တော်တော်များများကကျွန်တော်တို့ပညာတတ်လူတန်းစားကတော့ပြောညာတက်လာတဲ့အဆူအကူသူကဝန်တန်းမြင်နေပေါ့နော်။ပန်ပိုးတာလေးရှိခဲ့တဲ့ခါမှာအခုကဆရာ CDM ကြည့်ပါ။ကျွန်တော်တို့88မှာ CDM လောက်ခဲ့တာမအောင်မြင်ဘူးဆရာ။အခုကအလုံးက CDM လို့သူတို့ဘက်မှမရှိတော့ရန်ရည်ရက်သွားတစ်ချက်။နောက်တစ်ခုကတောင်းတူလေသမားအရင်တုန်းကမျိုးဆက်နှစ်ခုလုံးမှတောင်းတူလမတော်လိုင်းမှမပါခဲ့ဘူးဆရာ။အခုကတောင်သူလယ်သမားကရွာရီတော်ဒီမှာဆရာကအားလုံးမြင်တဲ့အတိုင်းပဲအဲ့ဒါကလုံးဝမရတော့ပါဘူးဒါတစ်ချက်နောက်တစ်ချက်ကသူတို့ကဒုတိယမျိုးဆက်မှာတောက်တိုင်လုပ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ်ကိုရီနက်စစ်တပ်ပိုင်စီးပွားရေးကိုပြည်သူလူထုကဘူးတပိတ်ဆောင်ပြီးတော့မှလုံးဝဘွိုင်းကောက်လုပ်သွားပြီဆရာနော်အဲ့တော့သူတို့ရဲ့ဂျိုးကပြတ်သွားပြီဒါတစ်ချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့တက်ကတဆိုင်ချင်းခံခဲ့ပြီးပြီပေါ့လေတို့တော့အထဲတဲ့အချင်းကြီးအရင်နဲ့ပြောင်းသွားပြီးတော့မှသူတို့ကစစ်တပ်ပိုင်နဲ့တိတိကဲခုနစီးပွားရေးတွေကိုလုံးဝဆက်ဆံမလုပ်တော့ဘူးဘွိုင်းကောက်လုပ်တဲ့အပြင်အဲ့ဒီအစိုးရရန်ရည်ကြီးကိုလဲပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြမ်းကြောရင်တော့ငွေကြီးရနိုင်တဲ့နီးလန်းတွေကသူတို့မှမရတော့ဘူးဆရာဒီ၈လတုန်းကသိသိတာလေ revenue ပေါ့သူတို့ဝင်ငွေဟာအကွင့်ကောက်ကရတာကိုအကွန်လုံးကပြတ်သွားတဲ့ခါမှာသူတို့ကတော့လုံးဝအရင်မျိုးသက်လို့ကိုတောင်းခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုစီးပွားရေးဆုပ်ကြဆင်းလာမှုဟာအခုလောလောဆယ်နိုင်ငံရေးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်တွင်းနိုင်ငံရေးကိုဒါပြည်ပဖိအားတွေဖယ်ထားလိုက်ပါလေအဲ့မြန်မာနိုင်ငံမှာစာဝန်ရေးအခက်အခဲကြံ့ငွေတန်ဖိုးကြဆင်းတာအဲ့ဒီလောလောဆယ်မှာလူတွေသိညင်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မဲ့ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမနေတဲ့ဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်သူတို့အုတ်ချလို့မရတဲ့အခြေအနေကိုများလုံးဝကြဆင်းသွားနိုင်မလားဆဲသုံးသက်ကြကြမှာလဲ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုန NUG ဥဆောင်မှုနဲ့ပြည်သူတွေထောက်ခံနိုင်ငံတကာအားနဲ့ဆိုတာတဝက်လောက်ရှိမယ်ဆိုရင်စီးပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပံ့ပိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြပေးရစီဘာကြောင့်လဲဆိုတော့80-90နောက်ပိုင်းဥပိုင်လီမိတက်နဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခရီးနဲ့လုံခြုံရေးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့5-6ရက်ကတော့တွက်တာပေါ့လေအဲဒီကောင်ဂျမ်းမြင်ဒေတာတွေကရတဲ့အပေါ်မှာတွက်ရင်တိုင်းပြည်ရဲ့၄ဘုံ၄ဘုံလောက်ကသူကလုံခြုံရေးအုပ်ထားတာဆရာရဲ့နောက်ပိုင်းဆိုကျွန်တော်ထင်တယ်ပိုများလိမ့်မယ်ဘာလို့ကျွန်တော်တို့ဥပိုင်တို့ဘာလို့ UFCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေပဲဒီလူတွေကတိုင်းပြည်စီးပွားမှာ40ခန့်လုံးတော့ကြီးစိုးထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောတဲ့ဘူးတပိတ်နဲ့ဖြစ်ပြီဆရာနောက်တစ်ပိုင်းကနိုင်ငံတကာကုန်သွယ်ရေးတရုတ်ကိုအားပြုတာဆရာ။နော်ကျွန်တော်တို့ပုတ်ကုန်ကလေယာထွက်ကုန်ပဲပို့တာ။ဆိုတော့ဘာလို့ပဲလို့ကိုမကွေးရဆိုကြတဲ့နွားတော်ပို့တာ။နော်တရုတ်နေရာကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုန်သွယ်ရေးကလည်းပြည့်ပြီဆရာရဲ့။ထိုင်းတို့စင်ကာပူတို့စသည်ပေါ့ဒီကုန်သွယ်ရေးကလည်းမကောင်းတော့ဘူး။နော်အိန္ဒိယဘက်ကလည်းပဲရလို့ဆင်သွားတာ။အဲ့ဒါကလည်းမဟုတ်တော့ဘူး။ဆိုတော့ကုန်သွယ်ရေးမှာဒါပြည်ပကုန်သွယ်ရေးကတော်တော်ဒုက္ခရောက်တယ်။ဒါ border trade ပါဝင်။နောက်တစ်ချက်ကဂျီရွန်းကုန်သွယ်ရေးမှာယူရီစားဖို့အတွက် internet trade ပေါ်ဆရာရဲ့ဒီမှာလေယာကဏ္ဍကထွက်တဲ့ကုန်တွေသဘာအပါဝင်အလုံးသီးနှံနေရစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာတွေမှာရှိတဲ့လေသမားတွေကသီးနှံလည်းမသိနိုင်တော့ဘူးထွက်ပြေးနေရပြီရွာကိုပြန်လာလို့လည်းမရတော့အဲ့ဒီထုတ်လုပ်မှကြာပြီအဲ့ဒါဆိုရင်ဂျီရွန်းကုန်သွယ်ရေးလည်းကျမယ်အရင်ကချင်း border တက်လည်းချလာမယ့်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင်းခံနိုင်မှာလဲဆရာဒါကြောင့်မလို့ဒီချိန်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောပြောနော်သူတို့ရဲ့တောင်းခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်နေအပိုင်းမှာစီးပွားရေးပြဿနာအိုးဆိုးပါပဲပြီးအဲ့ခါမှာမိလာလေးပင့်စတက်လာကနေရငွေတွေကြက်တော့ဘန်နဲ့ကစားတာကြီးဆရာပြီးတဲ့အတိုင်းနဲ့နော်ဘိုးဘန်ကိုလက်ကင်တို့လုတ်ပြီးမှဘန်တွေကိုဘလောက်ပဲထိုးရမယ်ဆိုတော့ကန့်သက်ချက်ကြီးလုတ်လာတဲ့အပြင်အခုဒေါ်လာတွေနော်ထုတ်ရောက်နေတာပြောတာတကယ်တော့ကျွန်တော်တို့ကြားတဲ့သတင်းတွေအရသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာ အဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့စီးပွားရေးဆိုးတဲ့ဆိုးလာပြီးတော့ပါသူတို့ပြုတ်ကြဖို့လမ်းတွေပထမမျိုးဆက်ဒုတိယမျိုးဆက်လို့တောင့်ခံနိုင်စရာလမ်းမရှိတော့ပါဘူးဆိုတာကျွန်တော်အကြံပြုတင်ပြလာပါဆရာ
နောက်ဒီညမှာစစ်ကောင်စီရဲ့ပြောခွင့်ရဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့ခေတ်မှာဖြစ်တဲ့ဒီစီးပွားရေးအကြက်တဲကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတခင်တည်းမှာပဲသူတို့အသိနားလဲတာမဟုတ်ဘူးဒါပေမဲ့လေ့လာနေတယ်လို့ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနှစ်ခုကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါသလဲသူတို့နောက်ွယ်မှာနားလဲတဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
သိတဲ့အတိုင်းပဲအတိုင်းမျိုးစီးပွားရေးနေနေကမောက်ကမဖြစ်လာဥနေဝန်ခေတ်ကကုံတွေလည်းမျိုးထိုးတာမဟုတ်လားဆရာကုံတွေတိကျောင်းပုံစံတော့တက်ပါတယ်ဟာဘုခင်ညွန့်တို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့တယ်အခုကတော့ဒါလမ်းကသူတို့မရတော့ဘူးမရတဲ့ကစကားလှဲ့တာလည်းပါမှာပေါ့ဆရာတပြားကြီးဟောမသုံးညင်တော့ကျွန်တော်တို့တောင်းဝင်ယူမှာပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနေနေလေးပုံစံပြောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ထဲရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေတချို့ကလည်းလက်တွန့်ကုန်ပြီတချို့ကလည်းတော့သူတို့ရဲ့စစ်အာဏာရှင်ဇယိုက်တိုင်းမှာသူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူးနောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရယ်တကယ်ကြောင်းကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့စမမရှိတော့ဘူးဆရာတို့လက်ကြိုက်တော့ပဲကြံတော့လေအဲ့ဒါကြောင့်သူတို့က policy ဘိုင်းလည်းအားနေတယ်ဒါဘူးဘာကြောင့်ကျွန်တော်ပြောလဲဆိုဥပမာတစ်ခုထောက်ပြပါနော်ဒေါ်လာဈေးတွေတက်တယ်ဘာလို့တက်တယ်လဲဆရာဒေါ်လာဈေးတက်ရတဲ့အခြေခံအကြောင်းရင်းကသူတို့ကဘဏ်တွေကိုသွားပြီးတော့ intervene လုပ်တာဘဏ်ကိုသွားငွေရကျလာတဲ့ခါကျတော့လောဘထုံးဒါတွေမထုံးရဆိုတော့အဲ့လိုဆိုရင် तू ကဘဝပန်းကုန်ရောက်ဆော့ဖက်ခိုင်းတယ်အဲ့ဒါကကသူကမားနေပညာရှင်ရဲ့အခန်းကဏမရှိတော့ဘူးဘာကြောင့်လဲဆိုတော့ဘုံမတောင်းရတိုင်းပြည်ရဲ့စီးပွားရေးကို stable ဖြစ်အောင်ခင်ရတာဆရာဘလို့ထိမှလဲ तू က monetary policy လို့ခေါ်တဲ့ငွေကြေး policy နဲ့ तू ကခင်ရလဲဆရာချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုယ်သိန်းတော့မတက်အောင်ဘာလို့အောင်လဲအဲ့ဒီ money supply short ချတယ်နီးသုံးရမယ်အော်နေပဲထုတ်ကောင်တော့မဆရာရဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျက်လာလို့ရှိရင်ငွေကိုရိုက်ပြီးတော့ထုတ်ဘယ်လောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically သွားမှရှိတယ်အဲ့တိုင်းတို့မလုပ်ဘူးဆရာဒါသူ့ရဲ့ပညာရှင်တွေအားနဲ့ကျက်နေသူလှုပ်ရှားလှုပ်တာဒါပေါ်လွန်တာပဲအဲ့ဒီအချက်တွေကြောင့်ခုနလင်းလာရှင်းလင်းမှသူတို့ပြောကြတာဟာတွေကစကားအရာနဲ့ကြည်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနပြောရင်တော့ mismanagement ပြဿနာဖြစ်တဲ့ကြောင့်တစ်ခါရောက်ပါလိမ့်မယ်
စီဘွားရေးပညာရှင်ဦးစိန်ထင်းနဲ့ဆက်သွယ်မေးမြန်းထားတဲ့ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးကိုကြည့်ရှုနားဆင်ကြရအောင်ပါ။ COVID ကူးစက်မှုကာကွယ်ရေးနည်းလမ်းတွေထဲမှာကာကွယ်ဆေးထိုးနှံပေးခြင်းဟာအရေးပါတဲ့ကြိုတင်ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပြီးတော့လက်တလောမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအရေးပေါ်အသုံးပြုဖို့ထောက်ခံချက်ပေးထားတဲ့ကာကွယ်ဆေးအမျိုးအစားပေါင်း6မျိုးထိရှိနေပြီဖြစ်တယ်လို့ဒေါက်တာတန့်စောကနေပြီးတော့ဒီအစီအစဉ်မှာဆွေးနွေးတင်ပြထားပါရရှင
်ကိုဗစ်ကူးစက်မှုကာဝေးနီလန်နေထဲမှာကာဝေးဆေးထိုးနှံခြင်းဟာအရေးပါတဲ့ကျူတင်ကာဝေးနီလန်တစ်ခုဖြစ်ပါတယ်ကိုဗစ်ကာဝေးဆေးထိုးနှံမယ်ဆိုရင်ထိုးနှံနိုင်တဲ့ကာဝေးဆေးအမျိုးအစားအမျိုးမျိုးရှိနေတာကြောင့်ကိုဗစ်ကာဝေးဆေးအမျိုးမျိုးဖြစ်နေရတဲ့အကြောင်းရင်းကိုမေးကြည့်တဲ့အခါ UNICEF မှကိုချင်းစပက်ရှယ်လစ်တူဖြစ်သူဒေါက်တာနေမြတ်သူကအခုလိုရှင်းပြပါပါတယ်
ကျွန်တော်ကာဝေးဆေးထုတ်ပုံထုံတွေကတော့အချင်းချင်းပြောရင်၃မျိုးရှိတာပေါ့နော်မျိုးစား၃မျိုးရှိတာပေါ့နီလန်၃မျိုးရှိတာဒီကျွန်တော်တို့ဒီ virus ဒါမှမဟုတ်ရှင် bacteria တစ်ကောင်လုံးကိုလူကိုဒုက္ခမပေးနိုင်တော့တဲ့အထိကျွန်တော်တို့ကတပ်ပလိုက်တယ်ဒါမှမဟုတ်ရှင် active မဖြစ်တော့အောင်လုပ်ပလိုက်တယ်အဲဒီ debate လုပ်ပလိုက်တယ်အဲလိုမျိုးဖြစ်သွားတဲ့ဘိုင်းဆေးဘိုင်းကိုကာဝေးဆေးအနေနဲ့ခနာကိုထုတ်နိုင်ပြတာရှိတယ်ဒါမှမဟုတ်ရှင်လည်းဒီvirus ဒါမှမဟုတ် bacteria ရဲ့ဆေးပိုင်းတစ်ခုခုကိုယူပြီးတော့ဒီခန္ဓာကိုယ်ခုခံအားစနစ်မှတ်မိနိုင်တဲ့တိုက်ထုတ်ပေးနိုင်တဲ့ antibody ထုတ်ပေးနိုင်မဲ့ဒီစနစ်နေနဲ့ကာကွယ်ဆေးထုတ်လုပ်တာလည်းရှိတယ်။နောက်ဆုံးအနေနဲ့ကတော့ဒီ virus ရဲ့ဒီရိုးရိုးဗီဇာပေါ့ genetic material ကိုကာကွယ်ဆေးဖြစ်ပြင်ပြောင်းလဲပြီးတော့ထုတ်လုပ်တာလည်းရှိတယ်။အဲ့တော့ဒါကြောင့်မလို့ဒီထုတ်လုပ်တဲ့ဒီစနစ်ဒီပေါ်မူတည်ပြီးတော့ကာဝယ်ဆေးရမျိုးမျိုးတွဲကြတာပေါ့နော
်ကိုဗစ်ကာဝယ်ဆေးတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေထောက်ခံချက်ပေးတဲ့နေရာမှာအရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားများဆိုတဲ့ကောင်းစဉ်အောက်ကနေထောက်ခံချက်ပေးလျက်ရှိတယ်လို့သိရပါတယ် EU လို့ခေါ်တဲ့အရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားစီးရင်မှာပါတဲ့ကာဝယ်ဆေးတွေကိုကမ္ဘာ့နိုင်ငံပြားမှာလက်ခံပြီးထုတ်နိုင်ပေးလျက်ရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် WHO ရဲ့ Emergency Use Listing ပေါ့ဒီအရေးပေါ်ကာလမှာလူတွေအတွက်ဘေးကင်းတဲ့လူကြုံစိတ်ချရတဲ့အရေးသွေးကောင်းတဲ့နောက်တစ်ခါကျွန်တော်တို့ဒီဆက်ဆံရင်းမြင့်နေဆိုတော့သုံးသက်ချက်တွေကိုအဲကျွန်တော်တို့ထုတ်ပေးတဲ့ထောက်ခံချက်တမျိုးပေါ့နော်အဲ့ဒါကိုကျွန်တော်တို့က ုံးပါတယ်အဲ့ဒါကို WHO emergency use listing ကိုအဲ့ဒါကို reference နဲ့သုံးပြီးတော့အဲ့ဒီခုမြကျရတဲ့အဲ့ဒီအနေမျိုးထောက်ခံချက်ပေးလိုက်ပြီး emergency use listing တချို့နိုင်ငံတွေမှာတော့ emergency use authorization ပေါ့အဲ့လိုမျိုးကျွန်တော်ထောက်ခံပေးလိုက်တဲ့ကာကွယ်ဆေးတွေကိုကမ္ဘာနဲ့အနေများမှာဝိုင်းပြီးတော့ကျွန်တော်လက်ခံပြီးတော့ထိုးကြပါတယ
်လူတွေသားမှာစံသက်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေနဲ့တခွဲခဲမှာစံသက်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေပေါင်းလိုက်ရင်အမျိုးအစားပေါင်း300ကျော်ရှိတဲ့ထဲကမှလက်တလုံးမှာ EUL ဆင်းမှာပါဝင်တဲ့ကာကွယ်ဆေးအမျိုးအစား6မျိုးရှိနေတယ်လို့သိရပါတယ်အဆိုပါ EUL စီးရင်ဝင်ကာဝေးစီအမျိုးအစား6မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထောက်ခံမှုအနေနဲ့ကမ္ဘာနိုင်ငံတော်တော်များများမှာထူထောင်ပေးလျက်ရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် clinical trial လို့ခေါ်တဲ့ဒီလူတွေကြားမှာစပြီးတော့စမ်းသပ်ပြီးတော့ထုတ်လုပ်နေတဲ့ကာဝေးစီအား138မျိုးရှိပြီးတော့ pre clinical လို့ခေါ်တယ်ပေါ့နော်တခွဲခန်းနေမှာသူရည်စနာတခွဲခန်းနေမှာနောက်တစ်ခါကျတော့ကျွန်တော်တို့ဒီတိလိစံနေမှာစသဖြင့်ဒီစမ်းသပ်တဲ့တော်ဝါနေမှာထုတ်လုပ်နေတဲ့အဆင့်ဆိုပြီးတော့ရှိပါတယ်။အဲမှာမှကျွန်တော်တို့ clinical အဆင့်မှာ118မျိုးရှိပြီးတော့ preclinical အဆင့်မှာတော့194မျိုးစုစုပေါင်း311မျိုးလောက်ရှိတယ်။အဲ့ဒီထဲမှာမှကျွန်တော်ရှေ့မှာရှင်းပြထားတဲ့ emergency use listing ပေါ့။ဘာကျမ်းမာရေးဖွင့်ရနေပြီးတော့ကျွန်တော်ပြောတဲ့ quality safety efficacy စတဲ့ဒီအချက်၃ချက်ပေါ်မူတည်ပြီးတော့ထောက်ခံပေးထားတဲ့ကာကွယ်ဆေးကတော့ကျွန်တော်တို့လောလောဆယ်မှာ6မျိုးရှိပါတယ်။အဲ့ဒီ6မျိုးကတော့ကမ္ဘာနဲ့များကလည်းထိုးလို့ကြပါတယ်။ဒါဆိုတော့ကျွန်တော်တို့ကာကွယ်ဆေးမျိုးစားလိုက်ထိုးကြတာအဖြစ်ဒီဆက်သက်ထားတဲ့ကာဝစီတွေအရည်ပြီးလို့ဆိုရင်တော့ကျွန်တော်တို့5.6ဘီလီယံလောက်ကြည့်ရော doses လောက်ပေါ့နော်ကာဝစီဒီအတွက်လောက်ကိုတော့ထိုးပြီးဖြစ်ပါတယ်အဲ့မှာကျွန်တော်ရှင်းပြရရင်တော့ဒီဂျီ6မျိုးကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ထောက်ခံမှုနဲ့ကျွန်တော်တို့ကတော့နိုင်ငံတော်များများမှာလည်းထိုးနေကြပါတယ်ဥပမာကျွန်တော်တို့ Pfizer ပေါ့နော်ဒီ American ကထုတ်တဲ့ Pfizer BioNTech company ကထုတ်တဲ့ Pfizer ဆေးရှိတယ်နောက်တစ်ခါကျွန်တော် AstraZeneca company ကထုတ်တဲ့ဆေးရှိတယ်မြန်မာပြည်မှာတော့ကျွန်တော်တို့ Covishield အနေနဲ့သိရပါတယ်အဲဒါတော့ကျွန်တော်တို့ဒီ AstraZeneca Vaccine Company နဲ့အိန္ဒိယက Serum Institute လို့ခေါ်တဲ့ပါဝင်စီထုတ်တဲ့စေယုံတို့နဲ့သဘောတူညီမှုနဲ့အိန္ဒိယကနေပြီးထုတ်တာရှိပါတယ်။တခြားဥရောပနိုင်ငံမှာတော့ Vaxiviria ဆိုပြီးတော့နာမည်နဲ့ကျွန်တော်တို့ထိုးနှံပေးနေရရှိပါတယ်။တခြားကာဝေးစီနောက်ထပ်၄မျိုးကတော့ကျွန်တော်တို့ American ကပဲထုတ်တဲ့ Janssen ပေါ့နော်။များသောအားဖြင့်တော့ Johnson & Johnson Company ကထုတ်တဲ့ J&J Vaccine ဆိုတာရှိပါတယ်။ဒါဆိုသုံးမျိုးရှိပါပြီ။နောက်တစ်ခါကျွန်တော်တို့ Moderna Vaccine ဆိုတာရှိပါတယ်။ဒါဒါလည်းပဲကျွန်တော်တို့ဒီတော်တော်များများထိုးနိုင်နေပါတယ်နောက်တစ်ခါကျွန်တော်တို့ဒီတရုတ်ပြည်ကထုတ်တဲ့ကာဝစီ2မျိုးလည်းရှိပါတယ်အဲဒါတော့ Sinopharm ပေါ့နော်သူကတော့ Beijing Institute of Biological Products Company ကနေပြီးတော့ထုတ်တာပါနောက်တစ်ဆုံးတစ်ခုကတော့ Sinovac ပေါ့နော
် COVID ကူးစက်မှုကာဝေးအနည်းလမ်းနေထဲမှာကာဝစီထုတ်နိုင်ပေးခြင်းဟာအရေးပါတဲ့ဂျူတင်ကာဝေးအနည်းလမ်းတစ်ခုဖြစ်ပြီးလက်တလုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အသုံးပြုဖို့ထောက်ခံချက်ပေးထားတဲ့ကာဝစီအမျိုးအစားပေါင်း6မျိုးထိရှိနေပြီဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်လည်းပါ
ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင
် VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
။မြန်မ
မာအစားလောကနဲ့မြန်မာနိုင်ငံရဲ့ပြေးခုံပြတဲ့မိုင်းမှာအောင်မြင်ဆုံးအားကစားသမားတဦးဖြစ်တဲ့မခင်ခင်ထွေးကွယ်လွန်သွားခဲ့ပါပြီ။စက်တင်ဘာ30ရက်နေ့ညကအသက်56နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အခုလိုမခင်ခင်ထွေးကွယ်လွန်သွားတာဟာအားကစားလောကအတွက်သာမကနိုင်ငံတော်ပါတမိုးရှိတဲ့အားကစားသမားကောင်းတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်ပါတယ်။မကင်ကင်ထွေးဟာ1983ခုနှစ်က12ချိန်မြောက်ရှေးတောင်အာရှအားကစားပြိုင်ပွဲကိုလက်ရွေးစင်ဖြစ်တဲ့စတင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့1989ခုနှစ်အာရှအားကစားပြိုင်ပွဲမှာရွှေစိတ်တစ်ခုရှေးတောင်အာရှအားကစားပြိုင်ပွဲမှာရွှေစိတ်10ခုနဲ့နိုင်ငံတကာဖိတ်ခေါ်ပြိုင်ပွဲတွေကနေစုစုပေါင်းရွှေစိတ်30ရရှိခဲ့ပါတယ်။ဒါကြောင့်သူဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေထဲကတစ်ယောက်ဖြစ်တယ်လို့ရှိတော်ဆရာအားကစားပြိုင်ပွဲမှာတံပြားပြည့်ရွှေစိတ်ဆုရှင်လည်းဖြစ်ပြည်ခုံပြည့်အဖွဲ့ချုပ်ရဲ့တွဲဘက်တွင်မှုလည်းဖြစ်တဲ့ဒေါ်အေးနွယ်ကပြောပါတယ
်သူကအောင်မြင်တဲ့ကစားသမားတယောက်ပါဟုတ်တယ်သူကအာရှဂိမ်းတကွန်ဆိုင်မှာလည်းရွှေစိတ်ဆင်းရဘူးပါဟိုနောက်ကျမတို့ဟို91ဟိုအာရှတကွန်ဆိုင်ပြိုင်ပွဲကိုသွားတဲ့အချိန်မှာလည်းကျမရဲ့ဆုံးကျင်လွန်ရဲ့သူရဲ့၃ယောက်သွားတာအဲ့အချိန်တုန်းကသူကလည်းငွေတမလည်းငွေတော့ကျင်လာကြည်ပေါ့တုံးလုံးစလုံးကအာရှတကတိုင်ကြီးကလလန်ပူမှာလောက်တဲ့ပြိုင်ပွဲမှာရခဲ့တာပေါ့ကျွန်တော်တို့၃ယောက်သာမမရရပေါ့နော
်1983ခုနှစ်ကစင်ကာပူစီးကိန်းမှာမခင်ခင်တွေးနေအတူမြမလည်းရွေးစဉ်ကစားသမားအဖြစ်စီးကိန်းကိုပထမဆုံးချိန်သွားရောက်ရှင်ပြိုင်ခဲ့တဲ့မြမလည်းရွေးစဉ်ဗောလီဘောကစားသမားဟောင်းဦးမြင့်နိုင်ကလည်းမခင်ခင်တွေးဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေထဲမှာတယောက်ပါဝင်တယ်လို့ပြောပါတယ
်အားသမားသူ့ကျွန်တဲ့အားသမားကောင်းကြီးအများကြီးရှိပါတယ်ကြည့်တဲ့ထဲမှာတော့သူကအဲ့ထဲမှာနံပါတ်1မဟုတ်တော့မှအဲ့ဒီအားသာသူ့ကျွန်တဲ့အဖွဲ့ထဲမှာသူကဒေဇာပေါက်ပါတယ
်ဆိုတော့မခင်ခင်ထွေးအဲ့လိုအောင်မြင်မှုတွေရတာဘာကြောင့်ပါလဲသူမဟာဘယ်လိုအားကစားသမားမျိုးပါလဲ
အားကစားနဲ့ပတ်သက်လာလို့ရှိရင်တော့သူကစိတ်သက်ပေါ်စီကံအကုန်လုံးကသူကအကဲကိုစံထားလောက်ပါပါတယ်။ကြိမ်ပွဲမှာဆိုလို့ရှိရင်သူကအနိုင်မခံရှုံးမှုပြီးပြည့်စိတ်သက်နဲ့လည်းသူပြိုင်ခဲ့သူကစီကံကောင်းတယ်စိတ်သက်ကောင်းတယ်ဟိုဖြစ်ပြိုင်မှုအားကောင်းတယ်သူလှုပ်ထားတဲ့သူ့ထိတ်နေပေါ်မှာသူကပေါ်စီကံအပြည့်ရှိတယ်ပေါ့နော်အဲ့လိုမျိုးသာသမာတရားပေါ့ဒါကြောင့်မို့လဲသူဒီစိတ်တောင်းအားချမှာဆိုလို့ရှိရင်စီကံကိုတော့ပြိုင်နေတစ်ချက်မှာသူ့ရဲ့အောင်မြင်မှုတွေကတကယ်ကိုဟုတ်စမ်းထားလောက်ပါလေဟုတ်ကြံရောပြန်ရင်းနဲ့ကိုသူကခဏကျစ်သွားတာတောင်မှသူကချွေရအောင်သူအဲ့လိုမျိုးပြန်လာတဲ့သာသမာပေါ့နော်စိတ်သက်သာအကောင်းပါ79စီကိမ့်မှဆိုလည်းသူချွေနှခုရရတယ်အဲ့ဒီတော့ဆိုလည်းခဏကျစ်တာလေဟိုကျစ်တာအဲ့ခဏကျစ်တဲ့ခဏကိုသူကအမှုမထားဘဲနဲ့ချွေရအောင်သူကဝင်ပြန်လာတာပေါ့နော
်1989ခုနှစ်ကမလေးရှားနိုင်ငံမှာကျင်းပတဲ့စီကိမ့်မှာဖနက်တစ်ဖက်ကျွတ်ပြီးကျန်တဲ့ဖနက်တစ်ဖက်ထဲနဲ့ပြေးပြီးတော့ရွှေစိတ်စုရခဲ့တာကလည်းမခင်ခင်ထွေးရဲ့အပြီးသမားဘဝသမိုင်းမှာပြိုင်မက်တွေကပါအာအသင်ခဲ့ရတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။အာသာလောကမှာမခင်ခင်ထွေးရဲ့နာမည်တစ်ခုကတော့မာဆော်ဖြစ်ပါတယ်။အာသာသမားတွေထဲမှာပိန်လွန်းတာကြောင့်သူ့ကိုချန်တဲ့သူတွေကချစ်စနိုးနဲ့နာမည်ပြောင်းပေးထားတာဖြစ်ပါတယ
်။သူ့နာမည်ခင်ခင်ထွေးကိုနာမည်ပြောင်းနဲ့ခေါ်ကြတဲ့မာဆယ်ဆိုတာကဦးလီတို့ဗောလီဘောအသင်းကနေပြီးတော့ပေးလိုက်တဲ့နာမည်လို့ဦးလီကခုတိပတ်မိတယ်။အဲ့ဒီနာမည်ဘသူကပေးလိုက်လေလို့မမှတ်မိတော့ဘူးကလေး။အဲ့ဒီနာမည်ကအခုသူတည်တဲ့အထိမာဆယ်ဆိုတဲ့နာမည်ကြောင့်လေးတော့တည်တယ်။ဘာကြောင့်မာဆယ်လို့ခေါ်လိုက်ပြီလဲဆိုတော့သူ့မှာဘာကျွတ်သားမှမရှိဘူး။အိမ်မင်းတွဲတွဲတိတိလေးအားလုံးကလည်းသူ့ကိုတိတ်ပြီးတော့ခင်မထားကြဘူးပေါ့။ဒါပေမဲ့လို့နောက်ဆုံးပြိုင်ပွဲတွေပြီးတဲ့အခါမှာတော့အထင်နဲ့မြင်နဲ့လွဲပြီးတော့သူကစစ်စစ်စုတွေတင်းချင်းစုခုနေတဲ့အချိန်မှာပြေလို့ကတော့ဖိုင်နေစင်းလို့ရအောင်လို့မနေကျူးစားနေရတဲ့စီလီမျိုးဖြစ်သွားတယ်။သူအရှင်းပြောရင်တော့သူဟာအာရှအာဇာတဲ့ဝဲမှာတော့မှချန်ပီယံဖြစ်ခဲ့တာ။ဒါဒီအမတ်ရစရာတော့အားလုံးသွားတဲ့အထက်မှာသူကလည်းအာဇာနီးပေါင်းစုံနဲ့ခင်းတဲ့အတွက်သူ့ကိုမာဆယ်လို့ခေါ်လိုက်တဲ့နာမည်လေးကိုအခုချိန်အထိမှတ်မိနေတယ်။အဲ့ဒါကတော့အထူးသတိရစရာတစ်ခုပါပဲ
။ဒါပြင်မကင်ငင်ထွေးဟာအောင်မြင်တဲ့အာဇာသမားတစ်ယောက်ဖြစ်ပေမဲ့လည်းဟိတ်ဟန်မရှိပဲမျိုးဆက်တဲ့လူငယ်တွေကိုလက်တွဲခေါ်ပြီးအောင်မြင်မှုတွေရစေခြင်းနဲ့သူလည်းဖြစ်ပါတယ
်အမကများသောအဖြစ်အများနဲ့သူဂျူနီယာအားကစားသမားတွေလက်တွဲခေါ်လို့ရှိရယ်သူဖြစ်စေခြင်းနဲ့စိတ်ရှိရယ်ပေါ့နော်ညီမတို့တွေကအဲ့အချိန်မှာမျိုးဆက်စ်အစ်စ်ကြီးဆိုတော့အမကြီးအများနဲ့ဝင်းနဲ့မှာ training ချင်းလို့ပဲဖြစ်ဖြစ်ပြိုင်ပွဲတွေပြိုင်လို့ပဲဖြစ်ဖြစ်အများနဲ့ oh hey abi ရမျိုးလည်းလုပ်တယ်တွန်တင်တာလည်းလုပ်တယ်ဘလို့ပြိုင်ဘလို့ရှိတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့ရှိတယ်သူလည်းအဲ့လိုပဲမျိုးဆက်စ်ကနေဒီ
လိုမျိုးလည်းရည်ရည်ဘဝအထိအောင်မြင်တဲ့သူဖြစ်လာတဲ့အခါမှာကျန်တဲ့သူတွေကသူ့လိုဖြစ်စေခြင်းနဲ့စိတ်ကမှရှိတယ်။သူ့ရဲ့စိတ်ဓာတ်ကတုံတန်ဝင်လွယ်နဲ့အရှုံးမပေးဘူး။ငါတို့လည်းအားကြမ်းသမားလုပ်ခဲ့တာပဲ။ဒါလက်ခံတွေ့တော့အောင်မြင်မှုကိုတကယ်ကိုပြင်းပြပြီးတော့တကယ်ဘဝဖြစ်တဲ့အခါမျိုးတော့မရှိခဲ့ဘူးပေါ့နော်။ငါအဲ့လိုမျိုးအောင်မြင်အောင်လုပ်မယ်ဆိုစိတ်ရှိတယ်။မခံကျစိတ်ရှိတယ်။သူဟိုအများရောက်တာသူလောက်ပြမယ်ဆိုတဲ့ဟာမျိုးအဲ့လိုစိတ်သက်ရှိရနောက်ပို့ပြီးတော့ဟိုလေးစားစရာကောင်းတာကကြတော့ဟိုသူလည်းရင်းစင်မဲ့သူစီနီယာကစားသမားပဲဆိုပြီးတော့သူနဲ့အတူတူရှင်ကြိုင်ဘက်တွေတော့လကောင်းဒါမှမဟုတ်ဂျူနီယာကစားသမားရေဘယ်လိုတော့ကောင်းသူအဲ့လိုမျိုးပုံမှာနိုင်ကျင်တော်မျိုးလည်းမရှိဘူးအရင်ကသူဒီ sharing လုပ်တယ်အရင်ကတွဲခေါ်တယ်နောက်ကြံတဲ့တွေကိုပဲ stress ရှိတယ်အားကစားသမားဒီတားရဲ့အားကစားစိတ်တဲ့ရှိတဲ့အားကစားသမားမျိုးဖြစ်တယ်လို့ညီမကတော့အမကိုအဲ့လိုမျိုးယူဆရတယ်ဘူ
းဒီလိုအောင်မြင်မှုတွေရဖို့အတွက်လေ့ကျင့်မှုတွေကိုလည်းတစ်ချိန်လုံးလုပ်ခဲ့သူဖြစ်ပြီးတော့ပြေးဖို့အတွက်မွေးလာတဲ့သူတို့ထင်ရလောက်အောင်ကိုလေ့ကျင့်နေတဲ့သူဖြစ်တယ်လို့ဦးမြင့်နိုင်ကပြောပါတယ
်နိုင်ငံကိုစားပြုပူပါလာပြီဆိုရင်တော့သူ့နောက်ကိုလိုက်ပြီးတော့သူ့ရဲ့ဆန်ချင်းကဘလော့သူ့ကိုလည်းနိုင်ငံလည်းအားထားရတဲ့ကစားသမားတစ်ယောက်အနေနဲ့ဂုဏ်ယူစရာပေါ့ဒါပေမဲ့လို့သူကတော့သူမောကျောရတာမျိုးမရှိဘူးအသက်ကလည်းငငယ်လေးရှိသေးတာသူကအားသာနည်းပေါ့ဆိုလည်းခင်းနေဒါပြီးတော့ကျူးစားတာဘယ်လောက်ထိကျူးစားလဲလို့ဆိုရင် तू ကပြေးဖို့မွေးလာတဲ့သူတို့ကိုခင်းရတော့တနေကုန်ပြေးနေတာ तू ကတိမ်မွေးဝင်ခဲ့တဲ့အချိန်တုန်းကလည်းအမြဲတမ်းလေ့ကျင့်အပြည့်လေ့ကျင့်နေကြတာပဲအခုနောက်ဆုံး तू အနားယူပြီးတော့သူ့အိမ်မှာ तू နေရတဲ့အချိန်မှာလည်းဒီဟောကန်တော်ယူအပတ်ပြီးပြေးနေတာ तू ကျမကြီးလေ့ကျင့်နေတာလေနောက်ဆုံးဟိုပေါ့ तू ဝေဒနာတွေခံစားနေရတဲ့အချိန်ထိကို तू မြေမနာပြေးနေတာအင်မနန့်ဆွေးရှိတဲ့ကလေးမှအဲ့ဒါလေးကတော့
ဘာကင်ခင်တွေဟာအိုလံပစ်ပြိုင်ပွဲကိုလည်း1988 90နှစ်နဲ့96ခုနှစ်တွေမှာ3ချိန်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူပါ။အားကစားသမားဘဝကနေအနားယူပြီးတဲ့နောက်မှာတော့သူမဟာပြေးခုံပြစ်နီးပြဖြစ်လာခဲ့သလိုသူ့ဘဝရဲ့နောက်ဆုံးအချိန်ထိပြေးခုံပြစ်အဖွဲ့ချုပ်မှာတွဲဘက်တွင်းမှုအဖြစ်လုပ်ကိုင်ရင်းပြေးခုံပြစ်အားကစားကိုချစ်မြတ်လုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။အခုတော့ကြာတာပတင်းနေနေခင်အစီအစဉ်အတွက်သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပ
ါ။ပြည်သူဆွေးရထိတ်တန်းတာဝန်ရှိသူတွေနဲ့ဒီသတင်းပတ်သက်ဆွေးနွေးမှုတွေကတကယ့်ကိုအကျိုးရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဟာအင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့စီးရဲလှုပ်ရှားမှုတွေကိုထိန်းချုပ်လာနိုင်တဲ့အထိဖြစ်နိုင်တယ်လို့လည်းပြောဆိုသွားခဲ့တာပါ။အင်ဒိုပစိဖိတ်ဒေသမှာအမေရိကန်အတွက်ဥရောပထူးသဖြင့်ပြည်သစ်နိုင်ငံဟာအင်အားကောင်းတဲ့မိဖက်ဖြစ်မရှိမဖြစ်အရေးကြီးတဲ့အကြောင်းလဲပါရီမြို့တော်ကဗုဒ္ဓနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်အသက်သွင်းနိုင်မှုရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။ယူရန်နျူကလ িয়ার အရေးဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တဲ့အကြောင်းလဲပြည်ထောင်နိုင်ငံပါရီမြို့ကဗိုလ်ထုနေသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောဆိုသွားပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလော်ဖရော့ကလည်းအီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ပြန်သက်သွင်းနိုင်အောင်ဆွေးနွေးမှုတွေအမြန်ဆုံးလုပ်တင်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးမှုပြီးမှာပဲပြောဆိုလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာအရေးပါဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးပါတယ်။ဒီဝန်ကြီးရှာမန်ဟာနယူးဒယ်လီမြို့တော်မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟာရှ်ရှရင်လာနဲ့တွေ့ဆုံရမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကန်ပြပခတ်တွေပေါ်ပေါက်နေတဲ့အပေါ်အမေရိကန်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသရင်းနိုင်ငံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတန်တမန်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါ။ကြာတာပတင်းနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရုပ်တံတဲ့ရေဒီယိုအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါ။အတံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေခင်ဝေးကြပါစီရှင်။
This program